မြန်မာနိုင်ငံအတွင်းကအကျဉ်းသားတွေနဲ့အကျဉ်းတန်ဝန်ထမ်းတွေအပါအဝင်လူထုလူထမ်းစားအလုံးအတွက် COVID-19 ကူးစက်ရောဂါကာကွယ်ဖို့မြန်မာအစိုးရရဲ့ကြိုးပမ်းဆောင်ရွက်မှုတွေမှာကုလသမဂ္ဂအဖွဲ့တစ်ဖွဲ့ကလည်းအထောက်ပံ့ပေးနေတယ်လို့ကုလသမဂ္ဂအတွင်းဝန်ချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရာစတီဖင်ဒူဂျာရစ်ကပြောပါတယ်
။ The UN Office of Drugs and Crime is working with authorities on preparedness plan for prison.To support the UN's work in prisons.
အကျဉ်းအောင်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးချုပ်တင်ပြင်ဆင်တဲ့အစီအစဉ်တစ်ခုမှာမြို့စည်းဝါးနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂယုံ UNDOC ကမြန်မာအာဏာပိုင်တွေနဲ့အတူလက်တွဲအလုပ်လုပ်ကင်နေပါတယ်။ Sweden, Switzerland, UK နိုင်ငံနဲ့ American နိုင်ငံတို့ကထောက်ပံ့ပေးတဲ့ဒီအစီအစဉ်အရကုလသမဂ္ဂအဖွဲ့ကြီးအနေနဲ့နှာခေါင်းဆီးတွေ၊လက်အိတ်တွေ၊စက်ပြာနဲ့လက်သန့်စင်ဆီးရည်တွေအပါအဝင်ကုသရောဂါထိန်းချုပ်ရေးအကာအကွယ်ပစ္စည်းတွေဝယ်ယူစုဆောင်နေပါတယ်လို့ကုလသမဂ္ဂအတွင်းဝန်ချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောကြားနေကနယူးယောက်မြို့မှာပြုလုပ်တဲ့ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဒါအပြင်ကိုခန်အားကျဆင်းရောဂါ HIV AIDS တိုက်ဖျက်ရေးကုလသမဂ္ဂဖူးတွဲအစီအစဉ် UN AIDS နဲ့အတူမြန်မာအစိုးရနဲ့ NGO အဖွဲ့အစည်းတွေရဲ့ထောက်ပံ့မှုနဲ့ကုလသမဂ္ဂဟာမွေးစေဝါကြောင့်စိတ်ကစစ်ကလျားဖြစ်နေသူတွေ HIV နဲ့ TB ရောဂါဝေဒနာရှင်တွေအတွက်ကျမ၏ဝန်ဆောင်မှုတွေရရှိဖို့အရေးကိုလည်းဆောင်ရွက်နေတယ်လို့သူကပြောပါတယ်။ကုလသမဂ္ဂဌာနကိုယ်စားလှယ် Ola L. Graham ကလည်းမြန်မာအစိုးရကအကျဉ်းသား 2,000 ခွဲကို April 18ရက်နေ့ကလူငယ်ချမ်းသာခွင့်ပေးခဲ့တာကိုကြိုဆိုခဲ့တယ်လို့ COVID-19 ကူးစက်ရောဂါကိုတုံ့ပြန်ဆောင်ရွက်နေတဲ့မြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုကုလသမဂ္ဂအဖွဲ့ကြီးကအားပေးထောက်ခံတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်ခင်ဗျ။